ကမ္ဘာငွေကြေးဈေးကွက်မှာအမေရိကန်ဒေါ်လာတန်ဖိုးမြင့်တက်လာတဲ့အချိန်ကြောင့်မြန်မာနိုင်ငံမှာလည်းအမေရိကန်ဒေါ်လာငွေလဲလှယ်နှုန်းဟာမနေ့ဗုဒ္ဓနေ့ကဆိုရင်စံချိန်တင်မြင့်တက်သွားပါတယ်အခုလိုဒေါ်လာငွေလဲနှုန်းမြင့်တက်မှုကြောင့်တရေရေတက်လာနေတဲ့ဆန်အပါဝင်အခြေခံစားသောက်ကုန်ဈေးနှုန်းတွေကလည်းပိုပြီးမြင့်မားလာမယ့်အရေးကိုပြည်သူအများစိုးရိမ်နေကြတာပါမိုင်းအင်ဂျင်နိုင်ကအပြည့်စုံကိုပြောပြပါမယ်
အမေရိကန်ဒေါ်လာတန်ဖိုးမြင့်လာတာကြောင့်မြန်မာ၊အင်ဒိုနီးရှား၊မလေးရှား၊ဗီယက်နမ်အပါအဝင်အရှေ့တောင်အာရှနိုင်ငံအချို့မှာရိုက်ခတ်မှုတွေရှိနေတာပါ။မြန်မာနိုင်ငံမှာတော့ဩဂုတ်လ15ရက်နေ့တရက်ထဲမှာပဲဒေါ်လာကိုကျပ်ငွေ1500အစိတ်ထိဈေးပေါက်ခဲ့တာကြောင့်အမြင့်ဆုံးနှားထိမြင့်တက်ခဲ့တယ်လို့ပြောရမှာပါ။ဒါဟာမြန်မာနိုင်ငံမှာနိုင်ငံသားငွေလဲလှယ်နှုန်းဈေးကွက်ခိုင်မာမှုမရှိတဲ့အတွက်ပိုးပြီးခံရတယ်လို့မြန်မာစီးပွားရေးဒေသသုံးသပ်နေသူလည်းဖြစ် NLD စီးပွားရေးအကြံပေးဟောင်းတဦးလည်းဖြစ်တဲ့ဦးမင်းခင်ကပြောပါတယ
်အဓိကအကြောင်းကတော့ကမ္ဘာဒေါ်လာဈေးကျတာပဲလေတစ်ကွာလုံးတက်တခြားဒေါ်လာနဲ့ရှင်တခြားငွေရလို့ဈေးကျတာဟုတ်ဒါပေမဲ့ဒီမှာကတော့မရေရာတာမပြင်းနေတာတွေရှိတယ်လေဟိုမှာခွေဈေးကရှိတယ်ပုံမှန်နဲ့ဟိုပေါက်ခွေကြမှာပြူမဲမတဲခွေပဲလုတ်ကင်နေတာတွေရှိတယ်ဆိုတော့ဟိုအခုဒီ1500ကိုကျော်သွားတာကတော့ဒီဘဘကသူတို့တတ်မှတ်ထားတဲ့ဈေးနှုန်းကန့်သက်ရှိတာကနေပြုတ်လိုက်တာလေပြုတ်လိုက်တော့ဒီလိုအချိန်မှာတော့အလုပ်ရန်ကတော့ရှိပါလေ
ဒါဆိုရင်ဒီဘဟုဘန်ကနေနိုင်ငံသားငွေရောင်းဝယ်တဲ့နှုန်းထားကအရင်ကတတ်မှတ်ထားတာကိုပယ်ဖျက်လိုက်တဲ့အတွက်အချိန်ကြီးပိုပြီးဆိုးသွားတယ်လို့ပြောလို့ရမလားရှင
်အဲ့ဒါကတကယ်တော့သိအများကြီးချူတာမဟုတ်ဘူးငွေရဲ့သူက manage flow လို့ခေါ်တဲ့ဟလာထင်းချုပ်ပြီးတော့နှုန်းရှင်ပြောတဲ့ဒီနေ့လို့ပြောတယ်ပြောပြမယ်ဘိုးဘာကဒေါ်လာလေးနည်းနည်းကြီးရောင်းမပြေးနိုင်ဘူးဘယ်လည်းမပြေးနိုင်ဘူးကန်တာတိုင်းနှုံးတစ်ခုတည်းမှာတရားဝင်တောင်းဝင်ရှိတယ်ဘာနေနဘငွေလေးဆိုင်နေရအဲ့လိုရှိတဲ့ခါကျတော့ဘာနေကဘိုးဘာကတ်ထားတဲ့အချိန်မှာတရားဝင်ရောင်းနိုင်ဝယ်တာရှိပြီလေအဲ့ဒီဈေးကကျော်ပြီးတော့ဝယ်တာရောင်းနိုင်လေးရှိနေတယ်တော့ဘိုးဘာကယူရင်းဒီနှုံးထုတ်ပြန်နေစရာကဘူတေးကန်းတော့သူ့အနေနဲ့ဝယ်ပြီးတဲ့ရောင်းပြီးတဲ့ဈေးကိုထုတ်တာမဟုတ်ဘူးတော့တကယ်ဟိုဘဝကတင်းကျုပ်တယ်ဆရာမျိုးခရိယာမရှိတာကြားပြီတတ်တဲ့ကိုပယ်လိုက်လို့အမှန်တကယ်တရားမှုကတော့သိမရှိဘူ
းအဲ့တော့ဘဟုပန်ကငွေကြီးလဲလှယ်နှုန်းတတ်မှတ်ချက်ကိုမူတည်ပြီးတော့အတက်အကျပစားတဲ့တင်ကငွေကြီးဈေးကွက်ကိုရောထိခိုက်မှုရှိမရှိဘယ်လိုမြင်လဲရှင
်ဘဝကရင်းနဲ့ပြောပြီးသားတင်ကဈေးတွေတက်လာရင်တက်တယ်လို့ကြားရင်ကြားတယ်လို့သူတို့အနေနဲ့ညှင်းပြီးတတ်မှတ်ပြီးတာညှင်းလို့ရအောင်ဒါပေမဲ့ဒီကစားတဲ့လူတွေကဘိုးဘန်စီလုံးပေါ်ကြည့်ပြီးတော့ပစားကြတာရှိတယ်။တက်တဲ့ချိန်မှာတက်ပြီးကြာရင်လည်းဒီဥစ္စာပေါ်မှာမူတည်ပြီးကြာပါလေ။တဝတာတာစီးကစားတဲ့လူတွေတက်ပါတော့။အဲတော့အဲ့ဒါကအဆိုးရောကောင်းအောင်ရှိတယ
်။လက်ရှိမှာတော့အမေရိကန်ဒေါ်လာဈေးနှုန်းမြင့်တက်လာတဲ့အတွက်တိပားကတင်သွင်းတဲ့ကုန်ပစ္စည်းအယောင်ဝယ်တွေမှာထိခိုက်မှုရှိတယ်လို့ရန်ကုန်လုပ်ငန်းရှင်အမျိုးသမီးတဦးကပြောပါတယ
်။ online နဲ့ပတ်သက်တဲ့ဟာတွေလိုရတဲ့ခါကျလို့ရှိရင်သူတို့ဟိုမှာငွေလဲလဲလုံးကြတော့မှားရတဲ့ကြည့်ရဆိုလို့ရှိရင်အခုခုတ်တဲ့ပြန်ပတ်ဆက်ဖြစ်ရတဲ့ခါကျတော့ရှုံးပေါ်တာပေါ့
တစ်ချိန်တည်းမှာပဲအခြေခံစားတောက်ကုန်ဈေးနှုန်းတွေလည်းပြီးခဲ့တဲ့ရက်ပိုင်းကစပြီးတက်လာနေတဲ့အတွက်မြို့နေအခြေခံလူတန်းစားတွေအနေနဲ့စားဝတ်နေရေးအကျပ်တဲပိုပြီးရင်ဆိုင်နေရကြောင်းအဲ့ဒီလုပ်ငန်းရှင်အမျိုးသမီးကပြောပါတယ
်ဆန်းကြတော့အခုကအရင်က1500လောက်ရမယ်ဆန်းအခုဆိုလို့ရှိရင်2000လောက်ပြည့်ဖြစ်ကုန်ဒီရက်ပိုင်းတင်းကိုတက်နေတာပေါ့စက်တုံတွေပါရတော့မတက်ဘူးဒါပေမဲ့ကျန်တာအားတက်ပြီးတော့ရိုးရားပစ္စည်းတွေဥမာရိုးရားကြာစမ်းလို့အဲ့လိုမျိုးတော့နော်ခေါက်ဆဲလို့ပါလို့ပြတ်တက်တာလို့အယူရနေလာတဲ့ပစ္စည်းနိုင်ငံတက်တယ်ဆိုတော့စားသုံးတဲ့လူတွေကရှင်းတင်ပြီးတော့ငဲလာပြီးတော့ငဲလာပြီးတော့ဆယ်ခုဝယ်မယ့်နေရာမှာနှစ်ခုလောက်ပဲဝယ်တာပေါ့အဲ့လိုမျိုးရောင်းရရလည်းကြာလာတယ်နော
်ရန်ကုန်မြို့ကနိုင်ငံသားငွေကြေးဈေးကွက်မှာမိနစ်အစောပိုင်းကဒေါ်လာကိုကျပ်1480နဲ့ဈေးဖွင့်ခဲ့ပြီးတဖြည်းဖြည်းတက်လာခဲ့ရာဈေးပိတ်ချိန်မှာကျပ်1500အစိတ်ထိဖြစ်ခဲ့ပါတယ်ရှင်